အားလုံးပဲမင်္ဂလာရှိတဲ့နေ့လေးဖြစ်ပါစေ။ကျွန်တော်ရဲ့ရောက်တဲ့ချင်းကစားပေါ့ဒ်ကတ်စာနေပြန်လဲကြိုးစိုးပါတယ်။ကျွန်တော်တို့ဒီနေ့မှာတော့ဗောနော်အာပေါ့ကတ်ဒီတိတ်မပြောဖြစ်ပေမဲ့ကျွန်တော်မှာခေါင်းစဉ်တွေကတော့အဲ့လိုမျိုးကျွန်တော်ရရင်ရသလိုအမှတ်ထားဖြစ်တော့ဗောနော်အာခေါင်းစဉ်တွေတော့ကျွန်တော်မှာရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီနေ့မှာတော့ကျွန်တော်ပေါ့ပဲပြောပါမယ်။အာကျွန်တော်နဲ့ခီးတော့အလွဲများအပိုင်းတက်ဆိုပြီးတော့ပေးထားပါတယ်။အခီးသွားအလွဲများဆိုကြတဲ့ကတော့ရည်စရာတွေပဲပေါ့နော်ပြောမှာဖြစ်ပါအာပထမဆုံးအလွဲရတော့ကျွန်တော်တို့နိုင်ငံခြားခီးစဉ်တစ်ခုကျွန်တော်ထွက်ဖို့ပေါ့နော်ဖြစ်တဲ့အခါမှာကျွန်တော်ကရန်ကုန်ကနေမနက်စောစောထွက်ကြတယ်ကျွန်တော်သွားမယ့်နိုင်ငံကျွန်တော်ကဟိုဘက်မှာတော့နေ့လေကြော်ကြော်လောက်ရောက်တယ်ပေါ့နော်ဆိုတော့လေယာဉ်ပေါ်မှာကျတော့အစားတောက်ကျွေးပါတယ်ဒါပေမဲ့ကျွန်တော်တို့က economy class လို့ခေါ်တဲ့ဒီ budget ဖြစ်တဲ့အတွက်အစားတောက်တွေကတော့ပုံပုံလင်းလင်းပြောရရင်တော့အစာပြေတာတာပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာဘိုက်ကြတော့ကျွန်တော်ကထမင်းနဲ့ဟင်းနဲ့အရေးတောင်းနဲ့အဲ့လိုလိုက်ပွဲတွေပပင်းနေနေတီးရောမှဘိုက်တင်းတဲ့လူတွေဆိုတော့အဆင်မပြေဘူးပေါ့နော်ဆိုတော့ကျွန်တော်လည်းလေရင်လည်း landing လုပ် immigration တွေဖြတ်လာကြိုတဲ့ညီကိုတွေနဲ့လည်းတွေ့ကားတွေနဲ့ကျွန်တော်တဲမဲ့နေရာကိုလည်းရောက်ပေါ့နော်ကျွန်တော်လည်းအထုပ်တွေချပြီးတဲ့အချိန်မှာသူတို့ဆန်တော်ချိန်ဆိုရင်တော့အဲ့လိုတနင်္လာနေ့လောက်ပဲရှိသေးပေမဲ့ကျွန်တော်တို့ကတော့နေ့လေဆိုတာအချိန်ကတော်တော်လွန်နေပြီပေါ့နော်ဆိုတော့ကျွန်တော်လည်းဟိုတယ်မှာပစ္စည်းတွေချပြီးတော့ခါတဲ့နေ့လေဆိုတာစားဖို့ထွက်ကြတယ်အဲ့ဒီတော့ကျွန်တော်တို့မြန်မာကျွန်တော်မြန်မာအဖွဲ့ရပေါ့နော်ကျွန်တော်တို့တငယ်ချင်းတွေပဲမကပဲနဲ့အဲ့လိုအပြင်ကလာတဲ့လူတွေလည်းပါတော့အကျအယောက်20လောက်ရှိရပေါ့နော်ဆိုတော့ကျွန်တော်တို့လည်းလာစီစဉ်ပေးတဲ့အကူကြီးကလည်းကဲငါတို့အယောက်20လူများတယ်ဆိုတော့ပေါ့နော်စားတော့ဆိုင်ခကြီးကြီးလိုက်ရှာပြီးတော့ကျွန်တော်အဲတေယုတ်ဆိုင်တစ်ခုပေါ့နော်ကျွန်တော်မြန်မာပါဇက်နဲ့လည်းကိုင်းမဲ့တေယုတ်ဆိုင်ဆိုပြီးတော့ကျွန်တော်အန်နဲ့ဝင်သွားကြတယ်ကျွန်တော်အုပ်စုနဲ့နေအောင်လည်းလူပြည့်သွားတာပေါ့နော်ပြီးတော့ကျွန်တော်အသားဟင်းတွေအရွက်ကြောတွေအရေးတောက်တွေမှာပြီးတော့စောင့်ကြတာပေါ့တေယုတ်ဆိုင်ကတော့တည့်ရတဲ့အချိန်မှာသူကမှာတော့မှစချက်တာဆိုတော့ကျွန်တော်နည်းနည်းစောင့်ရတာပေါ့တခြားလူတွေတော့မသိဘူးကျွန်တော်ကတော့တော်တော်လေးမျက်စိမျက်နှာပြည့်ပြီးတော့ဟင်းအမြန်ချဖို့ပဲတွေးတာပေါ့နော်ဘာလို့ဆိုတော့ပပိုင်းတော်တော်စာနေကြပြီဆိုတော့စကားရလည်းမပြောနိုင်တော့ဆိုတော့တရုတ်ဆိုင်တွေရဲ့သူကအလုံးလက်တည့်ရတိုင်းပေါ့နော်သူတဘာဝရသူက side dish တွေအရင်ချတယ်ပေါ့နော်အရင်ဟင်းတွေအရွက်ကြော်တွေအရင်ချတယ်အရေးတောက်တွေအရင်ချတာတကယ်အသားဟင်းကနောက်မှအရင်လာတာဟုတ်ဆိုတော့ကျွန်တော်ကအရင်ဆုံးကျွန်တော်တို့ကဒီ side dish တွေတာချတဲ့အခါမှာကျွန်တော်တို့လည်းတော်တော်ပိုက်စာတွေပြီဆိုတော့အရင်ဟင်းနဲ့တင်ကျွန်တော်ကထမင်းတစ်လုံးစီတော့ကုန်သွားကြရပေါ့နော်ဆိုတော့နောက်ကြတော့တုံရဲဟင်းကြီးဒီဘာညာလာချာပါကျွန်တော်တိုက်ပွဲတွေပါထိုက်ယူကျွန်တော်အသားဟင်းမရောက်ခင်မှာဟိုပဲကျွန်တော်တို့ကတယောက်ကိုထမင်းနှစ်ပွဲစီလောက်ကုန်ပြီးပြီပေါ့နော်ဆိုတော့အဲ့လိုဘိုက်ဆက်ဆာနဲ့တီးကြတော့လိုက်ပွဲတွေလည်းယူဆိုတော့အသားဟင်းတွေပါရောက်လာတာမှာထပ်စားကြကျွန်တော်လည်းဘိုက်ဆက်ဆာနဲ့ဆိုတော့ထမင်းကလည်းစားကောင်းတာပေါ့နော်တယောက်ဟင်းဆိုတော့ပူပူနဲ့အဲ့လိုပူပူနွိနွိနဲ့တော်တော်လေးစားလို့ကောင်းတယ်အဲ့လေကျွန်တော်တို့လိုက်ပွဲတွေမိုင်းမိုင်းနဲ့ဘလို့ဖြစ်လာလဲဆိုတော့အဲ့ဆိုင်ရှင်အဲ့တရုတ်ဖိုးကြီးကထွက်လာသူထမင်းပေါင်းအိုးကြီးကိုမလာဆိုတော့ကျွန်တော်လည်းကြည့်တာပေါ့ဘာဖြစ်လို့လဲပေါ့နော်ဆိုတော့အဲ့လေဟိုသူတို့စကားနဲ့ပြောတာပေါ့နော်အဲ့လေနင်တို့တွေလာစားတာပေါ့နော်ငါဆိုင်ကထမင်းလည်းကုန်ပြီဆိုတော့အကြောင်းပြောတာဆိုပြီးတော့သူထမင်းပေါင်းအိုးကြီးကိုကျွန်တော်တို့ရှေ့မှာလာချရောတော့ဟိုကျွန်တော်လည်းမြင်အောင်ကြည့်ဗျာသိအောင်လားမြန်မာလူမျိုးအယောက်20လောက်စိုင်ထိုင်ပြီးတော့ထမင်းကိုကုန်သွားတဲ့ဒီစားတဲ့မြင်ဝင်းကြီးကိုပေါ့နော်အဲဆိုင်ရှင်တရုတ်အဖိုးကြီးလည်းကျွန်တော်တို့ကိုကြည့်ပြီးတော့တော်တော်လေးဟိုကျွန်တော်တနာသွားပုံရရပေါ့နော်ဒီကောင်ကထမင်းမစားတော့ဘယ်နဲ့ရှိပြီလဲဆိုပြီးတော့ကြည့်တယ်ကြည့်တယ်ကျွန်တော်တို့ကြည့်ခဲ့ရတာဒီကတော့အမတ်တရပါပဲပြန်သူပြောပါသေးတယ်ဘယ်ထမင်းဆိုင်မှာတဲ့ဒီလိုထမင်းကုန်နေဒီမရောက်ရဘူးဆိုပြီးတော့အဲဖိုးကြီးကပြောပါတယ်အဲ့ဒီတော့ကျွန်တော်ဟာတာအမှတ်တရလေးပေါ့နော်နောက်အလွဲတစ်ခုကတော့ကျွန်တော်တောက်ရည်အလွဲတစ်ခုဖြစ်ပါအဲ့လိုပါပဲကျွန်တော်နိုင်ငံခြားခီးစဉ်တစ်ခုပဲပေါ့နော်အဲ့တစ်ခုကတော့နည်းနည်းဝေးတယ်သူကဟိုတယ်လည်းတော်တော်ကောင်းတယ်ပေါ့နော်ဆိုတော့ကျွန်တော်အဲ့ဟိုတယ်ရောက်တယ်ကျွန်တော်ကအထုပ်တွေချအဝတ်တွေစီပြီးတော့အနောက်နေ့ schedule တွေအကြောင်းဆွေးနွေးကြပါပေါ့နော်ကျွန်တော်အဖွဲ့အဲ့လိုဆွေးနွေးရင်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ရင်ငတ်လာအောင်ရေတောက်ချင်လာပေါ့နော်ပုံမှန်ဆိုရင်ကျွန်တော်ဟိုတယ်ဒီမှာတည်ကြတဲ့အတိုင်းပဲရေတံဘူးတွေဘာညာတွေကစက်တီပုံမှန်ဖြစ်ဖြစ်ဂရင်ဘေးနားမှာဖြစ်ဖြစ်အဲ့လိုစပွဲတစ်ခုပုံမှန်ထားလေးရှိတာဖြစ်ပါတယ်အ အခုကျွန်တော်တဲတဲ့ဟိုတယ်မှာမရှိဘူးပေါ့နော်ကျွန်တော်လည်းတော်တော်လေးစဉ်းစားကျွန်တော်ရေခဲတက်တာလည်းရှိရဲ့ရေခဲတက်တာလည်းဖွင့်ကြည့်တော့ဒီ wine တို့ beer တို့ဒီ whisky တို့ပေါ့ပေါ့နော်အဲ့ဒါတွေပဲရှိရဲ့အဲ့တော့ကျွန်တော်စိတ်တွေညစ်တာပေါ့နော်ကျွန်တော်ရေတောက်ချင်တဲ့ခါကျတော့အဲ့တော့ကျွန်တော်တော်တော်လေးစိတ်ညစ်သွားတဲ့ချက်ကကျွန်တော်တဲတဲ့ဟိုတယ်ကတော်တော်ကောင်းတယ်ပေါ့နော်အဲ့လိုဟိုတော်တော်ကောင်းတဲ့ဟိုတယ်ဖြစ်ပြီးတော့ဘယ်လိုလို့ရေတန့်တော့မရှိဘူးလဲပေါ့နော်ကျွန်တော်လည်းအခန်းကျွန်တော်အတူတူနေတဲ့အခန်းပေါ်နဲ့လည်းကျွန်တော်လည်းစိတ်ထိဆင်းရဲပေါ့ကျွန်တော်ရေရလည်းငတ်အဲ့ဒါနဲ့ကျွန်တော်ညစာစားဖို့ရောက်လာတော့ကျွန်တော်ထမင်းစားခန်းပေါ့နော်အောက်မှာကျွန်တော်ဆင်းအဲ့ဒါနဲ့ကျွန်တော်ထောကိုက်ကိုကျွန်တော်မေးတာပေါ့နော်ရေတက်ဘယ်လိုဖြစ်လို့ရေတက်မရှိဘူးပေါ့နော်ကျွန်တော်စီစဉ်ပေးပါအောင်ပေါ့နော်ကျွန်တော်ကလည်းသူတို့ဘာသာစကားကျွန်တော်မပြောတတ်တဲ့ခါကျတော့အဲ့ဒါကျွန်တော်ထောကိုက်ကကျတော့ဘာပြောလဲဆိုတော့အိမ်သားတွေကပေါ့နော်ရေချိုးခဲအိမ်သားတွေကဘေးစင်ကရေကတောက်ရေတန်းဆိုပြီးတော့ကျွန်တော်ပြောတာဖြစ်ပါကျွန်တော်တကားမစဉ်းစားမိဘူးပေါ့နော်ဟိုကျွန်တော်မြန်မာနိုင်ငံမှာကျွန်တော်ဒီလိုဘေးစင်ကရေတို့အလိုရေချိုးခဲကအလိုရေဆိုတာကျွန်တော်ကသိတောက်လို့ရှိမရှိဘူးပေါ့နော်ကျွန်တော်ကရေတန်းမှာတောက်ရင်တောက်တယ်ဒါမှမဟုတ်လည်းကျွန်တော်ကအလိုဟိုရေတန်းဇက်နဲ့အလိုမျိုးတောက်လို့ရှိတာဆိုတော့လေကျွန်တော်ကဒီလိုမျိုးဟိုဘေးစင်အရေကိုတောက်ဖို့ဆိုတော့မစဉ်းစားမိဘူးပေါ့နော်ဆိုတော့အဲ့ဒီဟိုတယ်ရဲ့ဒါတို့ရဲ့ရေတန့် system ကရေအတန့်ကြီးပဲပေါ့နော်ကျွန်တော်အိမ်သားသုံးတဲ့ရေလည်းအတန့်ပဲဘေးစင်သုံးတဲ့ရေလည်းအတန့်ရေတန့်နေကြီးပဲကိုတို့လောက်တာဖြစ်ပါတယ်ဆိုတော့တော့ကျွန်တော်အတွေ့အကြုံလေးရှိခဲ့ဘူးပါတယ်လို့ဆိုတော့နောက်ဟာအနောက်ခီးတော့အလွဲတွေတော့ကျွန်တော်နောက်ပိုင်းမှာဆက်လက်ဆောင်မြှောက်ပေးကြပါကျေးဇူးတင်ပါတယ်